ကုရမမိတ်ဆွေများမာတိကာစာရွက်လေးထုတ်လိုက်ပေးပါမာတိကာစာအုပ်ကလေးကျွန်တော်တို့အခုသင်သွားပြီးတာဒီစာမျက်နှာရှေ့အထိပြီးသွားပါပြီနော်အဲ့တော့ပြီးသွားတာဒီဒီအိမ်စာလေးလည်းဖြည့်ခဲ့တာစာလည်းကျက်ခဲ့တာနော်နော်စာကျက်ခဲ့တာစာကျက်ဖို့အချိန်ရပါမလားဟင်ချိန်ရှိဘူးပြောမလားမပြောနော်ချိန်ရှိရမယ်နော်အဲဟုတ်ပြီချက်ရှိရအောင်အဲ့ဒီမှာစာမျက်နှာ1နဲ့ပတ်သက်ပြီးတော့အခုကျမတို့ကြားတဲ့နေရာမှာဟလာစာမျက်နှာ1စာလေးဒီမှာကျမတို့ရေးထားတဲ့နေရာမှာမာတိကာမှာနံပါတ်1ကပရိစ္ဆသမုပ္ပါကိုပြဆိုခြင်းခေါင်းစဉ်ရေးဖြစ်ပါတယ်လိုင်းတားထားပါနော်နံပါတ်2ကပရိစ္ဆသမုပ္ပါကိုအချို့ဆရာတို့ဖွင့်ဆိုဖို့ဖြစ်ပါတယ်တွေ့ပါလားပြီးနံပါတ်3ကပရိစ္ဆသမုပ္ပတ်ရဲ့ဝဆနထများဖြစ်ပါတယ်။နံပါတ်4ပရိစ္ဆသမုပ္ပတ်အနေဖွင့်ရန်ခဲရင်ပုံကျမတို့ဒီတမျက်နာမှာမာတိကာမှာပါလာတယ်အကုန်လုံးသိပြီးဖြစ်ပါတယ်။ဟုတ်ပြီနော်။အဲ့မှာနှာဆိုတာတွေ့ပါမယ်။စာမျက်နှာတွေ့ပါလိမ့်မယ်။တွေ့လား။အဲ့မာတိကာမှာနှာဆိုတာတွေ့လား။အဲ့ဒီမှာတစ်ကနေပြီးတော့ဟိုးအောက်ဆုံးရှေ့ထိကျမတို့သိပြီးသွားပါပြီ။အဲ့ဒီတော့စာကျက်ကြရအောင်တပတ်စာပြီးသွားပြီ။နောက်နှစ်ပတ်သင်ပြီးသွားပြီဖြစ်တဲ့အတွက်စာကျက်တာတက်တဲ့နေရာမှာအကုန်ကျက်ဆရာမလို့ပထမစာကျက်နေပြောပါမယ်။အခုအစအဆုံးတစ်ခေါက်ဖတ်လိုက်ပါ။ဖတ်ပြီးရင်အခုဒီထဲမှာအရေးကြီးတာလေးကိုအရင်ဆုံးကျက်လိုက်ပါ။နော်အရေးကြီးတာလေးဆိုတာကအခုကျွန်မပြောပါမယ်။ဟလာဒီစာမျက်နှာတက်မှာပရိနံပါတ်1ပရိစ္ဆသမုပ္ပါကိုပြဆိုခြင်းဆိုတာတွေ့ပါလားရှင်။အဲ့ဒီမှာအဲ့ဒီခေါင်းစဉ်ကြီးတက်ရဲ့တက်ကလေးဖြစ်ပါတယ်။အဲ့ဒီတစ်ကလေးကဒီမှာရေးပေးထားတယ်တွေ့လားတစ် dot tick တွေ့လားအဲ့ဒါခေါင်းစဉ်ကြီးတစ်ရဲ့တစ်ဖြစ်ပါတယ်အဲ့ဒါဒီဝိပဿနာပညာရဲ့ဖြည့်ရာအာယုံဘုံဆိုတာဘာလဲဒါလေးချက်ထားဖို့မမေးဘူးသေးပါဘူးเนาะဒါဒီပညာဘူမိပါပဲဟုတ်ပါလားဒါဆိုရင်ခန္ဓာအာယတနာဓာတ်ဣန္ဒြေသစ္စာပရိစ္ဆသဘောဘက်ဆိုတာပေါ်လာပြီလားဒါသိပြီးပြီဆိုရင်ဒါလေးက yes နေနဲ့ထုတ်ထားလိုက်ပါနားလည်ပြီเนาะနောက်တစ်ခုအဲ့ဒီတစ်ရဲ့နံပါတ်2ကပရိစ္ဆသမုပ္ပတ်တရားဟူသည်ဘာလဲเนาะအဲ့ဒီပရိစ္ဆသမုပ္ပတ်တရားဟူသည်ဘာလဲဆိုတာကျမတို့ပြန်စဉ်းစားကြည့်ရင်စက်တပါသောအကြောင်းတရားတွေမဟုတ်ဘူးလားအဝိဇ္ဇာအစရှိတဲ့စက်တပါသောအကြောင်းတရားတို့ကိုပရိစ္ဆသမုပ္ပတ်ကိုခေါ်သည်ဒီမှာအရှင်းရေးပေးပြီးသားဒီမှာဒါဈိကပဲဒါနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားဘယ်လိုခေါ်တယ်လဲဒါပြန်ကြည့်ထားဖို့နားလည်ပြီเนาะနောက်တစ်ခုအဲ့ဒီနံပါတ်3နေနဲ့ပရိစ္ဆသမုပ္ပန်တရားဟူတာဘာလဲလို့ပြောရင်လည်းအဖြေရေးပေးထားပြီးပြီ။ပိုခြင်းသိခြင်းစသောဇရာမရဏစသောဇူတရားတို့ဆိုဘယ်နှစ်ပါးလဲ12ပါးတို့ကိုပရိစ္ဆသမုပ္ပန်ဟူခေါ်သည်စာ65မှာမေးသွားတယ်တွေ့လား။အဲ့ဒီ65လေးကိုအယောင်လေးချေ။အဲ့ဒါအဲ့ဒီချေမဲ့အယောင်လေးတယောင်နဲ့သုံးတော့နော်။ဒိတ်ကလေးတွေကိုတယောင်နဲ့ချေသွား။နောက်တစ်ချက်နံပါတ်၄ပရိစ္ဆသမုပ္ပန်ပရိစ္ဆသမုပ္ပန်ဟုသိရှိကြောင်းတာရကစကားတော်ဒါနဲ့ပတ်သက်ပြီးမမေးဘူးသေးဘူးနောက်တစ်ခုနံပါတ်၅ပရိစ္ဆသမုပ္ပန်ဤလက္ခဏာစသည်ဆိုရင်လက္ခဏာရှိမယ်ရတ္တရှိမယ်သစ္စုပ္ပန်ရှိတယ်သို့တော်ဗဒ္ဒထံကိုအကျယ်မပြောတော့ဘူးနားလည်ပြီးတော့အဲ့ဒါ2005မှာမေးတယ်အယောင်ချက်လိုက်ပါ2005ဒါတွေချက်ရမယ်နော်အဲ့ဒီမေးပြီးသားလေးတွေကိုဦးစားပေးချက်နောက်ကျမပြောတာကခုနဝိပဿနာပညာရဲ့ဖြစ်ရာအာယုံကျက်ရမယ်ပြန်ပြောမယ်ပရိစ္ဆသမုပ္ပတ်တရားဟူသည်ဆိုတာကိုကျက်ရမယ်နော်အဲ့ဒီမှာနှစ်ချက်ရှိတဲ့အထဲမှာတစ်ကလေးတွေကအရေးကြီးနေတာနားလည်တယ်နော်ဒါနောက်တကပရိစ္ဆသမုပ္ပတ်မှာလည်းတစ်တည်အရေးကြီးတယ်နော်အိုချင်းတည်ချင်းသားလေးတွေမြတ်စွာဘုရားဟောတာအကိုးတာတကားပြရင်ဒါကျက်ရမယ်နောက်တစ်ခုနံပါတ်6ပရိစ္ဆသမုပ္ပတ်ကိုဝေဝုတ်စကလေနဲ့ဟောထားဖို့ဆိုတာကပရိစ္ဆသမုပ္ပတ်ကိုဝေဝုတ်စကလေဘယ်နှမျိုးရှိတယ်လဲဘယ်နှမျိုးရှိတယ်၄မျိုးနောက်တစ်ခုခုနှစ်မှာတစ်ခုနှစ်မှာအကျိုးတရားဆိုတဲ့ပရိစ္ဆသမုပ္ပန်တရားတို့ရဲ့ပရိယအမိတွေလည်းသိနေချင်ရမယ်အဲ့ဒါလေးကိုကိုယ်ကပြန်ကြည့်လိုက်ရပြီဆိုရင်ဒီဘိုင်းကိစ္စပြတ်သွားပြီနောက်မာတိကကိုင်းပြီပဲနားလည်တယ်နော်ကဲနောက်တစ်ခုနံပါတ်1ပရိစ္ဆသမုပ္ပတ်ကိုအချို့ဆရာတော်ဖွင့်ပုံကေစီဝါဒတိကအဲ့မှာရေးသေးထားတဲ့တချစ်ချင်းညာကိုပရိစ္ဆသမုပ္ပတ်ကိုဆိုကြသည်အဲ့ဒါ65မှာမေးသွားတယ်အဲ့ဒီဝါဒနဲ့မသိနိုင်ဘယ်နဲ့ချက်လဲ၄ချက်ရှိအဲ့ဒီ၄ချက်တော့သိရမယ်အကျယ်ချက်လာမရရင်တော့အဲ့ဒီ၄ချက်တော့သိနေကြရအောင်အဲ့ဒီလောက်တော့ချက်ရမယ်နားလည်ပြီနော်ဒါကြောင့်အဲ့ဒီ၄ချက်ကလေးသိအကျယ်ချက်တဲ့ရှင်းလင်းချက်ဆိုတာမနိုင်ချန်လိုက်ဦးနိုင်ရင်တော့ချက်ထားဒါကုန်လူအတွက်ရည်ရွယ်တယ်ဆိုရင်တော့ကျက်ထားမနိုင်တဲ့သူကအဲ့ဒီ၄ချက်တော့အပိုင်ကျက်ထားမယ် ညီမီနော်ကဲနောက်တစ်ချက်ကေစီဝါဒနှစ်အဝိဇ္ဇာစသည်တို့ရဲ့ဖြစ်ပုံအချင်းအရာသူကိုပရိသတ်သမုပ္ပါဒ်ဆိုတဲ့ဧဝါဒမသိမ့်ဘုံဆိုတာ2000တင့်မှာနေသွားတယ်ဟုတ်ပြီနော်အဲ့ဒါနဲ့ပတ်သက်ပြီးတော့မေခွန်လေးကိုပေးလိုက်စေဟုတ်ပြီနော်အဲ့ဒါလေးကိုကောင်းကောင်းလေးဖြေခဲ့လိုက်ပါနားလည်ပြီနော်နောက်တစ်ခုနံပါတ် 3 ပရိသတ်သမုပ္ပါဒ်ပုံဤဝဇ္ဇနထမြာဆိုပြီးတော့ဝိသုဒ္ဓိမေအထကထာမှာအဓိပ္ပာယ်ဖွင့်ပုံ3နည်းပြထားတယ်ပထမနည်းကအကြောင်းတရားပေါင်းပထမနည်းရှိသွားပြီပထမနည်းရာပရိသတ်သမုပ္ပါဒ်ဆိုတာဒီအချိုးကြီးပဲဒါကြောင့်ပထမနည်းပေးမှာကိုယ့်အကိုအိမ်ကျရင်ပြန်ရေးထားတာအချိုးတရားဒါဆိုရင်အကြောင်းတရားတွေကိုလည်းပရိသတ်သမုပ္ပါဒ်လို့ခေါ်တာဘာနည်းအရာလဲဖလူပစာရနည်းစာ 99နာမေးသွားတယ်အကြောင်းရှင်းရမယ်နောက်တစ်ခုဒုတိယနည်းအရာပရိသတ်သမုပ္ပါဒ်ဆိုတာဘာကိုပဲယူရလဲ
အကြောင်းတရားတွေကိုပဲယူထားတယ်ကိုယ့်ကိုရေးထားနောက်တစ်ခါတတိယနည်းကအကြောင်းတရားတွေကိုပဲယူထားတယ်ဘယ်ပေါ်မှာတင်စားယူလဲအကျိုးပေါ်မှာတင်စားယူထားတဲ့အတွက်ဒါဒီကာရဏုသစ္စာနည်းဒါကြောင့်အဲ့ဒီမှာပြီးသွားရင်ဒီကနေ့သင်လိုက်တဲ့ပဋိစ္စကိုဖွင့်ခြင်းဖြင့်ဘယ်လိုအကျိုးသမုပ္ပါဒကိုဖွင့်ခြင်းဖြင့်ဘာဒိဋ္ဌိတွေပယ်သွားမယ် ပရိသတ်သမုပ္ပါဒကိုပြခြင်းဖြင့်ဒါတန်းကြောင့်ကြီးကိုညွှန်ပြတယ်လေသူကြတော့မပယ်ဘူးမျက်စိမှာပရိပဒါဆိုတဲ့နိဗ္ဗာန်ရောက်ချောင်းကိုညွှန်တာဟုတ်ပြီနော်အဲ့ဒါဒီ2005နှစ်2006လေးမှာပြီးသွားပြီပြီးရင်နံပါတ်4ပရိသတ်သမုပ္ပါဒအနှစ်ဖွင့်ရန်ခဲရင်ဘုံဆိုပြီးတော့အဲ့ဒီမှာပရိသတ်သမုပ္ပါဒအနှစ်ကိုဖွင့်ရန်ခဲရင်ဘုံမှာဆရာတော်ကသူဘယ်လိုဟာလား ဘယ်လိုကြောင့်ခင်းရင်လဲဆိုတာလေးကိုသူဒါရီကျမတို့ကြည့်ကြမလို့သို့တော်ဆက်မှတ်ထားတဲ့မူလေးဆိုတာ60ရှိတယ်မှာအဲ့ဒါကြည့်စရာမလို့မကျက်နဲ့ဒါလုံးဝမလို့နောက်တစ်ခုအခက်၄ပါးဒီ60နဲ့62နှစ်ထောင်ခွန်မှာမေးသွားတယ်အဲ့ဒါကျက်ရမယ်60ပဲဟုတ်လားဟုတ်ပြီနော်တိခဲတခဲပတိခဲပိခဲတေချာခဲ၄ပါးပြီးပြီဒါတော့ရပါပြီ နောက်တစ်ခုအနှက်ကိုဖွင့်နိုင်တဲ့စွမ်းအားရှိသူဒီဘာသူလဲဒါကျက်ရမယ်အဲ့ဒါလေးကျက်ရမယ်စားပြခဲ့ပဋိညင်ကျက်စရာမလိုဘူးပဋိညင်ကျက်စရာမလိုဘူးနောက်ပြီးအုံရောဇင်လေးကိုကျက်ရမယ်ပဋိညင်ကိုဝင်ခံပြီးပရိသတ်သမုပ္ပါဒ်ကိုအထက္ခဏာဆရာဒီဒီဘက်မှာဘာကိုအမိပြုတ်ပြီးဖွင့်တယ်လို့ပြောရင်တော့မေးနိုင်တယ် အမိပြုပရိသတ်သမုပ္ပါဒ်အမိပြုတာဖရာဟောစကားတွေရဲ့ရှေးဆရာတို့ရဲ့အထက္ခဏာကိုမှုတယ်ဒီနှစ်ချက်တော့သိရတယ်ပြီးရင်အုံရောစင်တိုက်တွန်းချက်ကစိတ်တည်ကြည်သောစိတ်ရှိ၍ဆိုပြီးတော့လေအယိုးဆွဲအောင်ဟုတ်လားအစည်းပွားတစ်ပွဲနာရမယ်ဆိုနာယူခြင်းဒီဘယ်လိုအကျိုးရှိတယ်လဲ2005မှာရတာနှစ်ချက်ရောက်တာတစ်ချက်ဆိုရင်အဲ့ဒီတမျက်နာမှာပါတယ်စာမျက်နှာတိတ်ကနေရှေ့ထိဒီအင်းစာစာချက်ခက်ပ
ကိုယ်တည်းချေယူမယ်လေမနေ့ကတေရော့မယ်လို့သိဒီနေ့တော့တေချာလုံးလားမလုပ်လားအဲအဲ့ဒီလိုစူးစမ်းရအောင်ကဲဒီနေ့သင်တန်းသိမ်းပါမယ်